ခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကမော်မြန်ရန်ကုန်အစုံယထားတစင်းဟာရန်ကုန်အဝင်ရွာသားကြီးမှယထားရက်ပြီးကုန်ပစ္စည်းတွေချနေတဲ့ဗီဒီယိုဖိုင်တစ်ခု Facebook အပါအဝင်လူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်။ယထားပေါ်မှာလိုက်ပါလာတဲ့ခီးတဲ့တယောက်ကအဲ့ဒီနေရာဟာရဲရမဲ့နေရာမဟုတ်ဘဲယထားကိုမိနစ်30လောက်ယက်ပြီးကုံတွဲတဲ့ကကုံပစ္စည်းမျိုးစုံကိုကန်ချနေတယ်အဲ့ဒါလို့လှုပ်တာဟာခီးသွွားပြည်သူတွေရဲ့အချိန်တွေမလိုအပ်ဘဲဆုံးရှုံးစေတယ်အဲ့ဒီယထာကုံတွဲကနေကန်ချနေတဲ့ကုံပစ္စည်းတွေဟာတန်စာကပေးထားတာလားအခွန်ဆောင်ထားတာလားတက်ဆိုင်ရာအာဏာပိုင်တွေစစ်ဆေးသင့်တယ်ဆိုပြီးတင်ထားတာဖြစ်ပါတယ်ဒီလိုဖြစ်ပျက်တာနဲ့ပတ်သက်ပြီးယထာရက်ပြီးအထုပ်တွေချတဲ့ကိစ္စတာဝန်ရှိသူတွေကိုစစ်ဆေးနေတယ်လို့မြမမီယထာတိုင်းအမှတ်9တာဝန်ရှိသူတယောက်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုပါရတယ်။အဲ့ဒီတာဝန်ရှိသူကပဲမော်မြန်ရန်ကုန်ယထာရွာသားကြီးမှာရက်ပြီးအထုပ်တွေချတယ်ဆိုတာမှန်ကန်တယ်ဆိုတဲ့အကြောင်းအဲ့ဒီမှာချတဲ့ပစ္စည်းတွေဟာမြမမီယထာကိုတန်စာကပေးဆောင်ထားတာကြောင့်နိုင်ငံတော်အနေနဲ့ဝင်ငွေယူဖိတ်မှုမရှိကြောင်းအဲ့ဒီအချိန်ကရွာသားကြီးနဲ့တိုးချောင်ကလေးဘူတာကြားမှာစက်ကောင်းနံပါတ် DF1243 ဟာဟွန်းပြင်းနေတဲ့အချိန်အချိန်ကြံ့ညာလို့အဲ့ဒီကုန်ပစ္စည်းတွေကိုချယူနေတာဖြစ်တဲ့အကြောင်းလူမှုကွန်ရက်ကနေတဆင့်ပဲပြန်ပြီးရှင်းပါတယ်အဲ့ဒါလို့ရရမဲ့ဘူတာမဟုတ်ဘဲယထာရက်ပြီးကုန်ပစ္စည်းတွေချခွင့်မရှိဘဲယူသွားတာဖြစ်လို့ယထာထိန်းတဲ့ရုံပိုင်ဟာလုံထုံးလုံနီးညွှန်ကြားချက်လိုက်နာဖို့အားနေတာဖြစ်တယ်ဒီဖြစ်စဉ်အပေါ်မှာစပြီးစစ်ဆေးနေပြီလို့ဆက်လက်ဖော်ပြထားပါတယ်တကယ်တော့မော်မြန်ယထာဘော်ကကုန်ပစ္စည်းတွေရန်ကုန်မဝင်ငယ်ကန်ချတဲ့ဖြစ်စဉ်ဟာတာဝန်ရှိသူဖြေရှင်းထားတာလို့မယိုးရှင်းပါဘူးတကယ်တကယ်အဲ့ဒီပြဿနာပါပါလေဘယ်လိုကိစ္စမျိုးတွေကိုမိမောင်းထိုးပြနေသလဲဆိုတာလိလသုံးသက်တင်ပြပါမယ်ဗီဒီယိုဖိုင်ထဲမှာမြင်ရတာယထာဘော်ကနေများပြားလာတဲ့အထုပ်ကြီးထုပ်ငယ်တွေချနေတဲ့မြင်ကွင်းမှာထူးခြားတာတစ်ခုကအဲ့ဒီအထုပ်တွေကိုတဲဖို့အလုသမားတချို့နဲ့ကုန်ကားကြီးနှစ်ဆင်းကအသင့်လာရောက်စောင့်ဆိုင်းပြီးတဲယူသွားကြတာဖြစ်ပါတယ်။ပစ္စည်းကိုကြည့်ရင်ရိုးရှင်းပါတယ်။ယထာပြက်လို့မတော်ဆရောက်လာပြီးကုန်တွေချသွားတာမျိုးမဟုတ်ပါဘူး။စနစ်တကျကြိုတင်စောင့်ဆိုင်းပြီးချယူသွားတာမျိုးပါ။ဒီကုန်ပစ္စည်းတွေဟာထိုင်းနယ်စပ်မြောက်ပြည်လမ်းကြောင်းကနေတဆင့်မော်မြိုင်ကိုအခွန်မဲ့တင်သွင်းခဲ့တဲ့မှောင်ခိုပစ္စည်းတွေဖြစ်ပေါ်ရပါတယ်။ရန်ကုန်ကိုမှောင်ခိုတင်တဲ့သူတွေဟာတမီဦးကျနီလန်အတိုင်းမော်မြိုင်ရန်ကုန်ဒါမှမဟုတ်ဖအံရန်ကုန်ကားလန်အတိုင်းကားနဲ့သယ်လို့မရတော့ပါဘူး။အကြောင်းကတော့မှောင်ခိုဖန်းစီရေးအဖွဲ့ဟာမယန်းကြောင်စစ်စေးရေးဂိတ်မာရောကွေ့ရှောင်းလမ်းတွေမှာပါပိတ်ဆို့ဖန်းစီနေလို့ဖြစ်ပါတယ်။အဲ့ဒါလို့စစ်စေးရေးဂိတ်ဟာနောက်ပိုင်းလူစီးဘတ်ကားတွေနဲ့တည်လာတဲ့အောက်ခွန်မဲ့ပစ္စည်းတွေဇက်တိုက်ဆိုသလိုဖမ်းဆီးနေပါတယ်။ဒီအတွက်မှုန်ခိုပစ္စည်းတည်တဲ့လူတွေကားလမ်းကနေတွားရခက်နေတယ်ဆိုတာသိသာပါတယ်။တခြားတစ်ဖက်မှာတော့ယထာနဲ့တင်ထိုင်ပါသေးတယ်။ယထာကုတ်တွဲကတန်စာလက်ခံသူတွေဟာလက်အပ်တဲ့ကုန်ပစ္စည်းတွေကိုအခွန်ဆောင်ထားသလားဆောင်မထားဘူးလားဆိုတာစစ်ဆေးလို့မရှိပါဘူး။သူတို့လုပ်ငန်းစဉ်ထဲမှာလည်းမပါပါဘူး။ဒီအတွက်မော်မြိုင်မှာယထာကုတ်တွဲတွေကမှုန်ခိုပစ္စည်းတွေတန်စာကဆောင်ပြီးထည့်နိုင်ပါတယ်ဒါပေမဲ့အဲ့ဒီယထာရန်ကုန်ဘူတာကြီးကိုဆက်ရင်တော့ပြဿနာရှိနိုင်ပါတယ်ရန်ကုန်ဘူတာကြီးမှာကုံတွဲတွေကပါလာတဲ့ပစ္စည်းတွေကိုစစ်ဆေးတာတွေရှိတတ်ပြီးမှောင်ခိုဆိုရင်ဖမ်းဆီးတဲ့တာရကတွေလည်းရှိပါတယ်ဒါကြောင့်မှောင်ခိုပစ္စည်းတည်တဲ့သူတွေအသုံးပြုတဲ့နေကတော့ပစ္စည်းတွေကိုမော်မြိုင်ကနေယထာနဲ့တဲရန်ကုန်ဘူတာကြီးမရောက်ခင်တိုးချောင်လေးပတ်ဝန်းကျင်လောက်မှာယထာဘော်ကနေနီးနာတစ်ခုခုတုံးပြီးချတဲ့နေပါပဲတကယ်တော့မော်မြိုင်ဘက်ကနေရန်ကုန်ကမောင်ခိုပစ္စည်းတွေတဲတဲ့စီမှာယထာဘော်ကနေကန်ချတဲ့ဤသုံးတာအခုမှမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း30ကျော်မဆလာအစိုးရခေတ်ကလေးကလုပ်ခဲ့တာမျိုးပါမောင်ခိုပစ္စည်းအမျိုးမျိုးကိုအဖမ်းစည်းတွေအများကြီးရှိတဲ့ကြားကယထာနဲ့ရအောင်တည်တာပါမော်မြန်မုတ်တပတ်ဘူတာဘက်အချမ်းမှာယထာဘော်ကိုမောင်ခိုပစ္စည်းတွေရအောင်ဤအမျိုးမျိုးတုံးကြပါတယ်ညဘက်တွဲဆောင်နဲ့ပေါင်းပြီးယထာဘော်ကြိုတင်ဖွက်ထားတာလူတွေတွဲပေါ်မတက်ခင်ဖုံးကွယ်ဖွက်ပြီးတင်ထားတာယထာထွက်ကားစားအချိန်မပြင်းခင်ယထာလမ်းဘေးမှာကြိုတင်လာစောင့်နေတဲ့သူတွေကအထုပ်ကလေးတွေခွဲပြီးယထာဘော်ကလူတွေကိုကမ်းပေးတာအဲ့ဒီနေတွေနဲ့ယထာဘော်တင်ကြပါဗါတယ်အဲ့ဒီမော်မြန်ယထာရန်ကုန်ကိုမရောက်ခင်တိုးချောင်ကလေးသင်္ကန်းညွန့်ဘူတာတွေလောက်ရောက်ရင်ယထာဘော်ကနေထုတ်ပိုးထားတဲ့အထုပ်တွေကိုကြိုတင်ချင်းချက်တဲ့နေရာတွေမှာကန်ချအောက်ကနေကြိုတင်စောင့်နေသူတွေကလိုက်လံကောက်ယူနောက်ဆုံးရန်ကုန်မြို့နဲ့လွယ်လွယ်ကူပို့လိုက်ကြတာပါပဲအဲ့ဒီချိန်ကလေးကမော်မြန်ကနေရန်ကုန်ကိုမှောင်ခိုပို့ရလမ်းကြောင်းမှာ မြစ်ထားဝန်ထမ်းတွေပါဝင်ပတ်သက်ခဲ့ကြပါတယ်ယထာတွေတဲ့ညဘက်မောင်းခုပစ္စည်းတွေဖွက်ဖို့ခွင့်ပေးရတာမောင်းခုပစ္စည်းတင်ဖို့ယထာအရှိန်လျှော့ပေးရတာယထာကိုမစိုးစလောက်ခုံမောင်းပြီးညမောင်းမောင်းမှာပစ္စည်းတွေကိုချစေတာစသဖြင့်ဖြစ်ပါတယ်အခုရွာသားကြီးမှာဖြစ်တဲ့ပြဿနာဟာအဲ့ဒါလိုပြဿနာမျိုးပါပဲဒီဖြစ်ရပ်ကိုကြည့်ရင်တရားမဝင်အကောက်ခွန်မဲ့ပစ္စည်းတွေရန်ကုန်ကိုနှီးမျိုးစုံနဲ့ဝင်ရောက်နေစေပဲဆိုတာသိနိုင်ပါတယ်တကယ်တော့နေဆက်ကနေတင်သွင်းလာတဲ့တရားမဝင်အကောက်ခွန်မဲ့မောင်းခုပစ္စည်းတွေကိုတားဆီးဖို့ဆိုတာမွန်ပြည်နယ်ကမယန်းချောင်ဂိတ်ရှမ်းပြည်နယ်မူဆယ်ကရေဘူးမှာစစ်ဆေးရေးဂိတ်တွေထားယုံနဲ့မလုံလောက်ပါဘူးအထက်ကနေဆက်မှာကတည်းကကြက်ကြက်မတ်မတ်ပိတ်ဆို့ရမှာဖြစ်ပါတယ်မြန်မာနဲ့ထိုင်းဘက်နေဆက်ကုံသွယ်ရေးကိန်းကဏ္ဍထုတ်ပြန်မှုတွေကိုနှိုင်းယှဉ်ကြည့်ရင်တရားမဝင်ကုန်ပစ္စည်းတင်သွင်းမှုပမာဏဘလောက်များနေတယ်လဲဆိုတာအလွယ်တကူသိရှိနိုင်ပါတယ်ဒါပေမဲ့နေဆက်မှာအဲ့ဒါလိုတရားမဝင်ပုံခိုးကုန်ကူးနေသူတွေဟာနေကြားဆောင်တပ်ဖွဲ့လိုလက်နက်ကင်တွေဖြစ်နေတာကြောင့်အကောက်ခွန်ဒါမှမဟုတ်အစိုးရဘက်ကဘာမှကင်တွယ်ဖြေရှင်းလို့မရပါဘူးဒီပြဿနာဟာတိုင်းပြည်စီးပွားရေးရဲ့အရေးကြီးတဲ့ပြဿနာအဖြစ်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်လက်ခံပြီးအစိုးရကိုကူညီမှသာအထိုက်အလျောက်ပြည်ထဲမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်